အစိုးရနဲ့အပြစ်ခတ်ရစေးလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေအစိုးရနဲ့တပ်မတော်လွှတ်တော်နဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေအပါအဝင်လူပေါင်း900ကျော်တက်ရောက်ခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာဇန်နဝါရီလ12ရက်နေ့ကနေ16ရက်နေ့အထိ9ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်။9ရက်ကြာကျင်းပခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာနိုင်ငံရေးလူမှုရေးစီးပွားရေးလုံခြုံရေးကိစ္စတွေအပြင်မြေယာနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအစုအဖွဲ့တွေကသူတို့ရဲ့သဘောထားအမြင်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာပြည်ရင်းငြိမ်းချမ်းရေးရဖို့အတွက်အစပြုတဲ့ခြေလှမ်းသာဖြစ်ပြီးအစိုးရနဲ့အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါဝင်လာအောင်လှုပ်ဆောင်ဖို့လိုသေးတယ်လို့ညီလာခံကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးထွန်းနှောင်းဟိန်ကပြောပါဗျာ။ဒါတ
ော့ကောင်းမွန်တဲ့ခြေလှမ်းပါပဲ။ဒီခြေလှမ်းကိုဆက်ပြီးလှမ်းသာဖို့လိုအပ်တယ်ပေါ့ဗျာ။ကဲစုဖွဲ့ရေးဆွေးနွေးရတာမှကျွန်တော်စုဖွဲ့ရေးဆွေးနွေးတဲ့ဥစ္စာကိုတားထောင်ကြည့်တော့ကျွန်တော်သဘောကျပါတယ်။တော့ကျတဲ့တမန်ဒါပမာဆုံးကြိမ်နေဆိုတာလေကောင်းနေမှာလေမှတ်သားထားမိပါတယ်ဒီငင်းငယ်ညီလာခံတော့လောက်ရမှာပေါ့ဗျာဟောဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တန်ကြီးဖောင်ပြုတ်တက်ခြင်းနဲ့ဆိုရင်ငင်းငယ်မရဖြစ်ကျွန်တော်တို့အဆင်မပြေဘူးပေါ့ဗျာငင်းငယ်ရရှိမှာဖြစ်ပြီပါဘူးဘုကျတော့နားထောင်ကြည့်ပါလေနားထောင်ကြည့်တော့ကွာအားချက်တွေတော့ရှိတာပေါ့ဗျာပြန်ပြီးတော့ဟိုကျွန်တော်ထက်ခါညီနိုင်မှုတော့လိုတာပေါ့ဗျာအခုကကျွန်တော်တို့ပြည်ရင်းမှာရှိတဲ့စနစ်ကိုင်းအကျဝက်လောက်ကဒီညီလာခံမှာလာတက်နေတာကိုတနေ့လက်မမချိုးသေးပဲနဲ့ကျွန်တော်ညီလာခံလာမတက်သေးတဲ့ဥစ္စာတွေရှိပါတယ်။ဒါတွေကိုလည်းကျွန်တော်တို့ပါဝင်အောင်ကျွန်တော်တို့ဆောင်ရအောင်
။ပြည်သူ့ညီညာရေးညီလာခံကိုအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မမထိုးထားရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမတက်ရောက်ဘဲ NCA စာချုပ်ကိုလက်မရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှုပ်ဖွဲ့သားတက်ရောက်ခဲ့တာဖြစ်ပါတယ်။အပြစ်ခတ်ရစေးရေးလက်မမထိုးထားသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့အတွက်ဆိုရင်တမတော်အနေနဲ့ထိုးစစ်တွေကိုရက်စဲဖို့လိုတယ်လို့ငញ្ញရဲ့ညီလာခံကိုတက်ရောက်ခဲ့တဲ့88မျိုးဆက်ငញ្ញရဲ့နဲ့ပွန်လင်းလူအဖွဲ့စည်းရဲ့တိုင်းရင်းသားရေးရာတာဝန်ခံကိုမြာအေးကပြောပါတယ
်အခြေခံအကျဆုံးအချက်ကတော့မြေပြင်နေထားပဲကြာမြေပြင်နေထားတည်ရင်ပြီးကြည့်လက်မထိုးဘူးဆိုတဲ့ကိစ္စကိုဝေးသွားပါပဲလေအဓိကကတော့ကြာမြေပြင်နေထားမှာသူ့ဘက်ကဘယ်ညှိနိုင်ပြီးတော့မှစစ်ပွဲတွေပထမဦးဆုံးရက်ဆိုင်မှုလိုတယ်လို့ကျွန်တော်တို့အဲ့တိုင်းမြင်ပါတယ်ဘယ်ဘက်ပဲဖြစ်ဖြစ်ပေါ့ဗျာအထူးသဖြင့်တော့ဗျာအစိုးရငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အားတန်တယ်ပို့ပြီးတော့မှအားထိုက်ထုတ်ဖို့ရှိတယ်ဆိုရင်တော့ဒါအင်အားကြီးတဲ့အစိုးရဘက်ကပဲကျွန်တော်တို့ကတိုက်တွန်းရမှာပဲသူထိုးစစ်တွေရဆိုင်ပေးဖို့ဆိုတဲ့ကိစ္စရမျိုးဒါနေမျိုးဆိုးမှုချက်ထွန်းတယ်ဆိုတော့ဟိုဘက်ဒီဘက်ချက်ထွန်းတာမျိုးမလုပ်ဘူးအထူးသဖြင့်အစိုးရဘက်ကလည်းတက်နိုင်ကြပြီးခံပြီးတော့မှငြိမ်းချမ်းဆွေးနွေးပွဲတွေကိုလက်မှတ်ထိုးတဲ့ဖွဲ့လက်မှတ်ထိုးလာအောင်ပါဝင်ဆွေးနွေးလာအောင်ညှိနှိုင်းလာအောင်တောင်းရမယ်လို့ကျွန်တော်အဲ့တိုင်မြင်တယ်ဗ
ျအခုညီလာခံမှာတက်မတော်ဟာကိုပိုင်အုပ်ချုပ်ခွင့်ကိုလက်ခံပြီးကိုယ်ပိုင်ပြဌာန်းခွင့်ကိုလက်မခံနိုင်သေးတဲ့အခြေအနေရှိနေတယ်လို့ညီလာခံတက်ရောက်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကိုယ်စားလှယ်ဦးဆိုင်ကျော်ညွန့်ကပြောပါတယ
်ခုဘွဲကသူကပြန်လည်ဆွေးနွေးတဲ့အဆင့်မရောက်ဘူးလေခုတဘောထားကိုပြောတဲ့ပုံစံတားလည်းဖြစ်တယ်မို့နော်ဒီနိုင်ငံဆွေးနွေးမှုမှာတခြားကကိုပိုင်အုပ်ချုပ်ခွင့်ကိုတက်မတော်ကပေးမယ်ဆိုတဲ့အဆင့်ကိုရောက်သွားပြီပေါ့နော်ကိုပိုင်အုပ်ချုပ်ခွင့်ကိုတက်မတော်ကသူတို့ကိုယ်တိုင်ကတင်တာအဲကိုပိုင်အုပ်ချုပ်ခွင့်ဒါပေမဲ့ကိုပိုင်ပြဌာန်းခွင့်အထည်ကိုတော့တမတော်ကသဘောမတူသေးတဲ့ပုံရိပ်ပေါ့နော်ဒီဖက်ချမ်းကတော့နိုင်ငံရေးပါတီများရဲ့တိုင်းဒါများရဲ့တိုင်းဒါလက်နက်ကိုင်များရဲ့ကိုပိုင်အုပ်ချုပ်ခွင့်အဆင့်မဟုတ်ပဲကိုပိုင်ပြဌာန်းခွင့်အထည်ပေါ့နော်ဒီဘက်တင်ပြရတယ်ရှိတာပေါ့နော်ဒါကတော့နောက်ပိုင်းနောက်ညီလာခံတွေရှာရင်ကျွန်တော်မပါသေးတဲ့ညီကိုတွေအကုန်လုံးရောက်လာတဲ့ချိန်ကျရင်ဒီလိုပဲဟိုဘက်ဒီဖက်အားလုံးဆွေးနွေးပြီးတော့ဒါနိုင်ငံအတွက်အကောင်းဆုံးအဖြေကိုထုတ်ရမှာပေါ့နော်
ညဉ့်ညီလာခံမှာဆွေးနွေးခဲ့တဲ့အစုအဖွဲ့အသီးသီးရဲ့ဆွေးနွေးချက်တွေကိုမှတ်တမ်းတင်ယူတာထားရှိမှာဖြစ်ပြီးဆုံးဖြတ်ချက်တွေချမှတ်မှာမဟုတ်ဘူးလို့လည်းညီလာခံတက်ရောက်ခဲ့တဲ့ကိုယ်စားလှယ်တွေကပြောပါတယ်။ပြည်သူ့ညဉ့်ညီလာခံ9ရက်အတွင်းအစုအဖွဲ့အသီးသီးကဆွေးနွေးချက်တွေအလုံးကိုစုစည်းပြီးပြည်သူ့ညဉ့်ညီဖော်ဆောင်မှုလုပ်ငန်းကော်မတီဥက္ကဋ္ဌဒုတိယသမ္မတဒေါက်တာဆိုင်းမော်ခန်းစီကိုတင်သွင်းသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။